မန္တလေးမြို့ချက်အေးတာဇံမြို့နယ်ထဲမှာရှိတဲ့83လမ်းနဲ့လမ်း30တောက်မန္တလေးဈေးမင်္ဂလာဈေးမှာညနေမနေ့ညနေ9နာရီခွဲကြော်ကြော်ကမီးအကြီးကျယ်လောင်ကျွမ်းခဲ့ပြီး4နာရီလောက်ကြာအောင်လောင်ကျွမ်းခဲ့တဲ့အတွက်ပျက်စီးဆုံးရှုံးမှုပမာဏများမယ်လို့ခန့်မှန်းတွက်ဆက်ထားကြပါတယ်မီးဆပြီးတော့လောင်ရတဲ့အကြောင်းရင်းကိုတော့စုံစမ်းနေဆဲဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်ကိုသိန်းထိုင်ဦးကအကြောင်းစုံကိုဆက်ပြီးတော့တင်ဆက်မှာပါ
အခုတံမလွတ်ခင်နိုင်ပိုင်းတွင်ကဆက်သွယ်မိမြန်းချက်အရချိုင်းရီတာဇံမြို့နယ်ကမိသက်ကားတွေမိလောင်တဲ့နေရာမှာရှိနေပြီးမိကျွေးမိကြံတွေကိုငိမ့်တက်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်မိလောင်မှုကြောင့်လူသေပြောက်မရှိတဲ့အကြောင်းနဲ့ပျက်စီးဆုံးရှုံးတဲ့ပမာဏကိုတော့မကန့်မှန်းနိုင်သေးတဲ့အကြောင်းပြောဆိုပါတယ်ဘာလဲဖြစ်ဖြစ်မန္တလေးသူမန္တလေးသားတွေဖို့ဗိုလ်ဒူးနေမင်းမအရင်ကသူတို့ပုံမှန်မြင်နေကြမြင်ဝင်တစ်ခုကတော့ပြောင်းလဲသွားခဲ့ပြီဖြစ်ပါတယ်ညတော်က9နာရီကျော်ကျော်မင်းညွန့်ကြိုးစားအချိန်မြို့ကန်တယောက်ကို VOA ကမေးကြည့်ပါလေ
ဒီတက်ကလေးကများတယ်နိုင်တယ်နိုင်တယ်ဒါနဲ့ကြာပါဈေးပြဿနာနဲ့ကြာတာညောင်းနေရရေရေအထိဆုတ်ပယ်ရတာ
မိကုန်းငွေတွေကြားဈေးပေါ်တက်မှပြိမိနေတဲ့လူတချို့ကိုမိသက်ကကယ်ဆယ်ခဲ့ရတယ်လို့ဆိုပါတယ်မိလောင်တဲ့နေရာကိုစောစောပိုင်းကရောက်သွားခဲ့တဲ့ကိုညီကျော်ကတော့မင်းငိမ့်တက်နေတဲ့အချိန်တွေကိုအခုလိုပြောပြပါလေကျွန
်တော်ရောက်သွားတဲ့အချိန်မှာတော့ဘယ်မိသက်ကမှမရောက်ဖက်သေးဘူးဈေးက30ရှိပါလေရှိပြီးတော့အပေါ်ဆုံးကတော့လူတွေဒီရှိပြီးတော့အလေရက်မှာတော့ရှိုးရူးတချို့တဲ့ရုံးဝန်တချို့စာအုပ်ဆိုင်တချို့ရှိပါလေဒီမိကိုတွေကလုံးပြီးတော့အပေါ်တက်တွေကိုဆက်သွားပါလေဆက်သွားတဲ့အခါမှာကားအဆက်ဆင်းလာပါဝင်တချို့ကရုပ်ပြရဲ့ဝင်လို့ထွက်လို့ရတဲ့အခြေအနေမျိုးကြုံရတဲ့အတွက်အရန်ကိုဆိုရရကောင်းတဲ့အခြေအနေမျိုး
ကဲဒီမှာလဲအရက်ဖွဲ့ဖွဲ့စည်းတွေပူပေါင်းပါဝင်တာကိုလက်ခံပြီးဝိုင်းဝန်းလုပ်ခဲ့ပြီးမြဲအပြည့်စည်းတွေတော့များမဲ့အကြောင်းကိုညီကျော်ကဆက်ပြောပါလေမင်္ဂလာဈေးဟာချိုင်းဟီတာဇံမြို့နယ်ရံမျိုးလုံးရံမှာရှိပြီးရတနာဘုံခေတ်မူလဈေးကြီး28ဈေးမှာပါဝင်တဲ့ဈေးဖြစ်တဲ့အကြောင်းစာရေးဆရာစုငက်ကလူမှုကွန်ရက်မှာတမိုင်းကြောင်းတချို့ကိုတင်ထားပါလေမူလမင်္ဂလာတရာပြည်တော်သားတိုက်တန်းဝင်းမှာရှိနေခဲ့ပြီးလက်ရှိစင်တော်သမားဝင်းကိုပြောင်းရွှေ့ခဲ့တဲ့ဈေးဖြစ်တယ်လို့ဆိုပါလေ1996ခုနှစ်ဒီဇင်ဘာလကစီဗီအန်စီစဉ်တဲ့ဈေးစစ်ဖွင့်ခဲ့တဲ့ဈေးကြီးလည်းဖြစ်ပါလေမြန်မာနိုင်ငံတော်က2016ခုနှစ်နိစံမှာမီးလောင်မှုတွေစတိုက်ဆိုးသလိုဖြစ်ပွားနေပြီးရာသီဥတုကလည်းခါတိုင်းနှစ်တွေပို့ပြီးတော့ပူပြင်းတဲ့အတွက်ဒီနှစ်မီးကြောင့်ဆုံးရှုံးတဲ့ပမာဏဟာမနစ်ကတစ်နှစ်ပတ်လုံးဆုံးရှုံးမှုတွေတောင်ပိုများမဲ့အကြောင်းမီးသက်တာဝန်ရှိသူတွေကခန့်မှန်းပြောဆိုထားပါလေဒီနှစ်စာမိုင်းအေယာဝတီတိုင်းလက်ပတ်တာမျိုးရှမ်းပြည်မြောက်ပိုင်းနန်းဆန်မျိုးဒီနှစ်မှာဒီတိုင်းပလောမျိုးကြိုက်ကာရွာမီးလောင်မှုတွေအပြင်မရန်ကုန်မြို့နယ်ပြည်နောင်စီဇန်နဝါရီလအတွင်းကရန်ကုန်မင်္ဂလာတောင်ညွမြို့နယ်မင်္ဂလာစီမီးလောင်မှုတွေအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်။မီးကြောင့်အင်ဂျင်ယာနဲ့ချီပျက်စီးခဲ့သလိုရန်ကုန်မင်္ဂလာစီမီးလောင်မှုကြောင့်ကျပ်သိမ်းပေါင်း3000ကျော်ပျက်စီးဆုံးရှုံးမဲ့အကြောင်းမြန်မာနိုင်ငံကျေးတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အခုမန္တလေးမင်္ဂလာစီမီးလောင်မှုမှာဘလောက်ပျက်စီးဆုံးရှုံးမဲ့ဆိုတာကိုတိကျတော့မသိရသေးပါဘူး။ဒါပေမဲ့လည်းဈေးတွေအခုလိုမီးလောင်ရတဲ့အခြေအနေတွေနဲ့ပတ်သက်လို့မန္တလေးမြို့ကန်တူဖြစ်တဲ့ကိုမမောင်ဦးကအခုလိုသုံးသပ်ပါတယ်
။ဟိုစောက်တညအထက်မြင့်နေအထက်နိုင်နေဈေးအလုံးမှာမီးသက်စဟိုစနစ်တွေမပါဘူးဟုတ်လားမီးသက်စနစ်တွေမပါဘူးမပါတဲ့အခါမှာမီးသက်ဈေးဘူးလောက်ကြီးအားကိုတကယ်လောင်ပြီဆိုအဲ့မီးသက်ဈေးဘူးကပြည့်ပြီးပြေးရတာမကတ်နိုင်ဘူး။အဲ့တော့နောက်တစ်ခုကအပေါ်ရက်တွေမှာအထက်မြင့်အပေါ်ရက်တွေမှာဒီမီးသက်ဟိုပါဝါမလို့ပဲပေါ့နော်ကျွန်တော်သူတို့ဖိအားနဲ့တွန်းလို့ရတဲ့ရေပိုက်စနစ်တွေလည်းမပါတော့အပြင်ကနေပဲရည်ရည်ပြကြတော့အတွင်းထဲမှာလောင်သာကုန်းမှဈေးကြီးကညင်းညာ
မိလောင်တဲ့အချိန်မိသက်ရှင်တွေကူညီကြတဲ့ရှင်တွေလုံခြုံရေးရှင်တွေဝေရောက်ဖို့နဲ့ရည်တဲ့ယူရည်တဲ့သွားလာနိုင်ဖို့အခက်အခဲတွေရှိနေတာကြောင့်ပျက်စီးဆုံးရှုံးမှုတွေမလိုအပ်ဘဲများလာဆိုပြီးမိဘကြတဲ့ရှင်နဲ့ပတ်သက်လို့ကြွမ်းကျင်သူတွေကပြောပြထားပါတယ်မိဘတဘာဝဘေးကျွမ်းရတဲ့အချိန်မှာအခက်အခဲမရှိပဲအဆောက်အဦတွေကိုစနစ်တကျသွားလာပြီးကူညီကြစေရည်လုံနိုင်အောင်ပြင်ဆင်ထားစေနဲ့ဆိုပြီးထောက်ပြပြောဆိုကြတာပါမန္တလေးမြို့မင်္ဂလာဈေးညကမီးလောင်မှုနဲ့ပတ်သက်ပြီးပျက်စီးဆုံးရှုံးတဲ့ပမာဏကိုအတိအကျမသိရသေးပေမဲ့လူအသေးပြောက်တော့မရှိဘူးဆိုပြီးချမ်းရည်သာဇံမြို့နယ်မီးသက်တပ်ဖွဲ့ဝင်တယောက်က VOA ကိုပြောပါတယ်မြို့ကန်တယောက်ကတော့မီးလောင်မှုဖြစ်ပွားတဲ့နေရာနဲ့မလန့်မကန့်မှရှင်တိုင်းမှုဖြစ်ပြီးမော်တော်ဆိုင်ကယ်စီးလာတဲ့လူတယောက်သေဆုံးခဲ့တဲ့အကြောင်း Facebook လူမှုကွန်ရက်မှာတပ်ဖွဲ့နဲ့တကွာတင်ထားပါတယ်ခင်ဗျာ